'cause it only serves to make me more determined to achieve my final goal.
For the past 25 years, you have not only been my wife and mother of my children, you have been my best friend. You took on a role you didn't ask for, and you made it your own, with grace and with grit and with style and good humor.
ငွေ20မိနစ်တာကာလအတွင်းမီရှဲဟာကျွန်တော်ရဲ့ချစ်စမီးကျွန်တော်သမီးတွေရဲ့မိခင်ဖြစ်ရုံနဲ့မကအားထားရဆုံးမိတ်ဆွေကောင်းလေးဖြစ်ပါတယ်အစကသမရကတော့မလုပ်ချင်ပေမဲ့လို့လဲနူးညံ့သိမ်မွေ့စွာနဲ့ပဲမလျှော့တဲ့ဇွဲလုံးကနဲ့သိခါရှိရှိနားလည်မှုပြသပြီးတာဝန်ကြီးခဲ့သူဖြစ်ပါတယ်အိမ်ပြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပင်းနိုင်ခဲ့သူလည်းဖြစ်ပါတယ်သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာနဲ့မျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်မီရှဲအတွက်ကျွန်တော်ဂုဏ်ယူပါတယ်နိုင်ငံကုန်ကြီးကိုလည်းနှင့်တင်ပေးခဲ့သူဖြစ်ပါတယ်
။အဲ့ဒါကတော့သမရဥပမာကရှီကာဂိုမှာအင်္ဂါနေ့ညကသမရတူအနေနဲ့နိုင်ငံကိုသူ့ရဲ့နောက်ဆုံးပြောကြားတဲ့နှုတ်ဆက်မိကမှသူ့ဇနီးဖြစ်သူမီရှဲဥပမာကိုသမရတတ20အတွင်းသူ့ရဲ့ဘေးမှာပါရမီဖြစ်ပေဖြစ်ကြမ်းကြမ်းခံရက်တည်ခဲ့တာကိုချီးကျူးပြောကြားသွားခဲ့တာပါ။သမရဥပမာပြောခဲ့သလိုပါပဲ။အီလိနွိုက်ပြည်နယ်ရဲ့အထက်လွှတ်တော်မှဖြစ်ထမ်းဆောင်နေတဲ့ခင်မွန်းတယ်ဘရက်အိုဘားမားက2008ခုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးချယ်ခံဖို့ဆန္ဒရှိခဲ့စဉ်ကဇနီးဖြစ်သူအနေနဲ့တိတ်အားပေးခြင်းပုံမပေါ်ခဲ့ပါဘူး။ဒါပေမဲ့နိုင်ငံကသူ့ရဲ့ခင်မွန်းကိုပထမဦးဆုံးလူမဲသမ္မတဖြစ်ရွေးချယ်ခဲ့တော့လေသမ္မတကတော့ဖြစ်မီရှဲလ်အိုဘားမားကတာဝန်ကျေခဲ့သူလေးဖြစ်ပါတယ်။သူကသမ္မတကတော့တူအနေနဲ့ Let's move ဆိုတဲ့ညီစဉ်ဘဝမှာအဝလွန်တဲ့ကလေးတွေလူရှာရှာလက်ကျင်ညာယူကြဖို့နဲ့အတိအံတွေအဓိကထားစားသုံးဖို့အစီအစဉ်ကိုအားပေးခဲ့တယ်လို့ joining forces ဆိုတဲ့စစ်မှုတန်းတွေနဲ့သူတို့မိသားစုဝင်တွေရဲ့ဘဝမြင့်တင်ရေးလုပ်ငန်းတွေနိုင်ငံတစ်ပါးလှုပ်ရှားဆောင်ရွက်ခဲ့တယ်လို့ reach higher ဆိုတဲ့ပညာရေးမှာအထက်တန်းပညာအပြင်တက္ကသိုလ်ပညာကိုပါစီးပူးနိုင်ကြရေးအတွက်ကြိုးပမ်းဖို့အစီအစဉ်နဲ့ let girls learn ဆိုတဲ့ကမ္ဘာတစ်ဖက်မှာမင်းကလင်းငယ်တွေပညာသင်ခွင့်ရရှိရေးအတွက်အစီအစဉ်တွေကိုလည်းမီရှဲလ်ဥပါမာကဦးဆောင်ခဲ့သူဖြစ်ပါတယ်။ခုလိုသမရဂရော့တူအနေနဲ့မီရှဲလ်ဥပါမာရဲ့စွမ်းဆောင်ချက်တွေကြောင့်အမေရိကန်နိုင်ငံသားတွေကသူ့အပေါ်ထောက်ခံမှုကြီးမားခဲ့တာလည်းဖြစ်ပါတယ်။1964ခုဇန်နဝါရီလ19ရက်နေ့မွေးနေ့ရှင်မီရှဲလ်လော်ဘွန်ရော့ဘင်ဆန်ဟာအီလီနွိုက်ပြည်နယ်ရှီကာဂိုမှာမွေးဖွားခဲ့ပြီးပါကင်ဖြစ်သူဖရန်စစ်ရောဘင်ဆန်ညာရှီကာဂိုမြို့ရဲ့ရေပိစက်ကုမ္ပဏီတစ်ခုမှအမှုတန်းဖြစ်ပါတယ်။မိခင်မယ်ရီယန်ရှီလ်ရောဘင်ဆန်ညာကနဦးကအင်ရှင်မဖြစ်ခဲ့ပြီးသူ့သမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်ရှိမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးစင်ဆက်တွေကတော့လူမဲကျူးကျွန်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Princeton နဲ့ Harvard တက္ကသိုလ်တို့မှာဥပဒေဝတ်ကိုရရှိခဲ့သူဖြစ်ပါတယ်။ Barack Obama နဲ့1990ခုနှစ်မှာပူးစာဆုံးခဲ့ပြီးနောက်မလာယာနဲ့ Sasha ဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေဖခင်ဖြစ်သူကသမရဖြစ်လာရကအင်ဂျီရိုကိုရောက်ခဲ့တာဖြစ်ပါတယ်။အင်ဂျီရိုကိုရောက်ခဲ့ပေမဲ့လို့လေမိသားစုရဲ့တန်ဖိုးကိုထိမ့်သိမ်းခဲ့သူ Michelle Obama ကမိခင်တဦးနေနဲ့သမီးနှစ်ဦးကိုဘယ်လိုဆောက်ရှောက်ခဲ့တယ်ဆိုတာကိုသူ့ရဲ့မိန်းကုံးထဲမှာပြောပြခဲ့ပါတယ
်။ I will never forget that winter morning as I watched our girls just 7 and 10 years old.
ခုနှစ်နှစ်နဲ့ဆယ်နှစ်အရွယ်ကျမသမီးငယ်နှစ်ဦးနေနဲ့လက်နဲ့တွေ့ကန်ဆောင်ထားကြတဲ့တက်တော်ဆောင်တွေနဲ့တူ SUV ကားမဲကြီး CD ထွက်သွားကြစဉ်ကားပရင်းပေါက်ကနေကျမသမီးနှစ်ဦးရဲ့မျက်နှာတွေကိုမြင်လိုက်ရတဲ့အဲ့ဒီနေ့ကမြင်ကွင်းဟာကျမမျက်စိတည်းကမထွက်တော့ပါဘူးအဲ့ဒီတုန်းကရင်လေးစွာနဲ့ပဲစဉ်းစားမိတာကတော့သူတို့ရဲ့ဘဝဟာမလွယ်ဘူးဆိုတာပါပဲအဲ့ဒီအချိန်မှာကျမသဘောပေါက်ခဲ့တာကတော့ကျမတို့အိမ်ယူတော်မှာနေခဲ့တဲ့အချိန်ဟာကျမသမီးနှစ်ဦးအရွယ်မရောက်မီသူတို့ဘယ်လိုလူမလားမြောက်အောင်ကြီးပြင်းလာကြမယ်သူတို့ဘဝရဲ့အနာဂတ်အဆိုးကောင်းဟာကျမတို့ဘဝမှာမူတည်နေတယ်ဆိုတာကိုကျမနဲ့ဘရက်နေတိုင်းစဉ်းစားမိပြီးအိမ်ယူတော်မှာနိုင်ငံရဲ့မိမောင်ထိုးကြည့်ခံရတဲ့ဘဝမှာအကောင်ဆုံးအပြည့်ပြင်ပေးဖို့ကြိုးစားခဲ့တာဖြစ်ပါတယ်လို့မီရှဲလ်ဥပါမာကပြောခဲ့တာဖြစ်ပါတယ် ဥပဒေဘွဲရတူဖြစ်တဲ့မီရှယ်အိုဘားမားအနေနဲ့အတွေးခေါ်အပြောအဆိုဟာတိတ်ပြီးပြတ်သားကောင်းမွန်လာတာဖြစ်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ဝင်ရောက်ရွေးချယ်ခံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နိုင်ငံရေးအတွက်မက်စ်ဖယ်လှူရှာရမှာမီရှယ်အိုဘားမားပြောခဲ့တဲ့မိကိုနဲ့အမှတ်ရစရာတစ်ချက်ကတော
့ That when someone is cruel or acts like a bully you don't stoop to their level No our motto is when they go low we go high
ဒီကဖြစ်စီကနေပြီးဘိုးကြကြဆက်ဆံလာရင်အဲ့လိုပြန်ပြီးမဆက်ဆံဘူးနဲ့ကျမတို့လက်ကင်ထားတဲ့ခံယူချက်ကတော့တစ်ဖက်ကအစင်တန်းနှိမ့်နှိမ့်ပြုမူလာမယ်ဆိုရင်ကိုယ့်ဘက်ကအစင်တန်းမြင့်မြင့်တိတ်ခါရှိရှိနဲ့တုံ့ပြန်ဖို့ဆိုတာကိုကျမသမီးနှစ်ဦးကိုတွင်တင်ဆုံးမခဲ့တယ်လို့မီရှယ်အိုဘားမားကကလင်တန်ရဲ့မဲဆွယ်မိကုံးမှာပြောကြားခဲ့တာဖြစ်ပါတယ်မီရှယ်အိုဘားမားအနေနဲ့သမ္မတကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဖြူတော်မှာပြောကြားတဲ့မိယူကတော့ပညာရေးဝန်ထမ်းများကိုဖြစ်ပါတယ်အဲ့ဒီမိကုံးနဲ့မှအမှတ်ရစရာအချက်ကတော
့ The young people here and the young people out there do not ever let anyone make you feel like you don't matter or like you don't have a place
ဒီညမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ခွမှရှိတဲ့လူငယ်တွေကိုရောကျမပြောလို့ရတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချံမနေကြဘူးပဲဖြစ်ပါတယ်အားလုံးမှအခွင့်အရေးရှိကြပါတယ်ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလို့ရတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူး။ကိုစူးစမ်းမှရမှာဖြစ်ပါတယ်။ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းပဲမနေကြပါနဲ့။အရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြီးကြရမှာဖြစ်ပါတယ်။အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်။နိုင်ငံမှာဖြစ်သမျှကိုစိတ်ဝင်စားကြပါနိုင်ငံသားတဦးတာဝန်ကိုကြည်ကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်ဒါမှလည်းအောင်မြင်မှုရမယ်ကိုယ့်မိသားစုကိုကိုယ်ရှာဖွေလုပ်ကျွေးနိုင်မယ်ကိုယ့်လူအဖွဲ့အစည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်သမရဂရောဖြစ်အင်ပြူတော်မှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့တူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။သူ့အမွေအနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကွတ်ပွင့်ပွင့်လင်းလင်းနဲ့တိတ်ခါရှိရှိနဲ့ဘာမဆိုမှန်မှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့တဲ့ဟန်ဆောင်ပြီးပြောစရာမလိုဘူးကို project တစ်ခုလုပ်တော့မယ်ဆိုလေလူတွေနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြေမော်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြေမော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာအဲ့ကမ်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်တွေးနေတာတသားတည်းဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့စေရတဲ့ကိုမှအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတာ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်ဆိုပြီးတော့ပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလို့ပဲစားတက်တက်လုပ်ကဲရှိကျမ်းမာမှာပဲကိုကလုံလုံနိုင်တယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောက်နေတဲ့ပတ်သက်ပြီးတော့သူအဲ့လိုမျိုးပြောရဲဆိုတော့အဲ့ဒါတွေကသူ့တဲ့ကိုင်းနဲ့ကြမ်းခဲ့မှာပေါ့နော
် you can bend but never break me cause it only serves to make me more determined to achieve my